ဟောင်ကောင်မှာကိုယ်ပိုင်အုပ်ချုပ်권ပိုးပြီးရဖို့အတွက်တောင်းဆိုနေတဲ့ဆန္ဒပြသူရဲ့နောက်ဆုံးစုရဟာအခုခါမှာတက္ကသိုလ်ကျောင်းတွေထွက်လာနေပြီးကျောင်းသားအများစုပါဝင်တဲ့ဒီမိုကရေစီရဲ့ဆန္ဒပြသူတွေကတက္ကသိုလ်ဝင်းတွေထဲမှာအသားရှိတွေလှုပ်ပြီးစုဝေးနေကြပါတယ်ဆန္ဒပြသူတွေနဲ့အာဏာပိုင်တွေကအဓိကယုံတွေကလည်းဆက်လက်ပြီးဖြစ်ပွားနေတာပါလမ်းမတွေပေါ်မှာဆန္ဒပြမှုတွေကိုထိန်းဖို့အတွက်ကြိုးစားနေတဲ့ရဲတွေက CUHK ဟောင်ကောင်တရုတ်တက္ကသိုလ် Polytech တက္ကသိုလ်နဲ့ဟောင်ကောင်တက္ကသိုလ်တွေတဲကိုဝင်ရောက်ခဲ့တယ်လို့တက္ကသိုလ်နှစ်ခုမှာတော့ငြိမ်းချမ်းရေးဘုံတွေနဲ့ပြစ်ခတ်ခဲ့တဲ့အတွက်ဒီလိုလှုပ်ဆောင်မှုကတခြားကျောင်းအများအပြားမှာပါအထူးကျုံးတွေကိုဖြစ်လာစေခဲ့ပါတယ်အဆိုးဆုံးကတော့ CUHK တရုတ်တက္ကသိုလ်ထဲမှာဖြစ်ပါတယ်ကျောင်းသားအများအပြားကိုကျောင်းဝင်းထဲဝင်ပြီးရဲတွေကဖမ်းဆီးခဲ့တဲ့အပြင်အကြမ်းဖက်မှုနဲ့ပါသူတို့ကိုနောက်ပိုင်းမှာတရားဆွဲဆိုခဲ့တဲ့နောက်ကျောင်းပရိုဝန်ဟာကျောင်းသားတွေရဲ့ခုခံကာကွယ်စခန်းအဖြစ်နဲ့ပြောင်းလဲသွားခဲ့ပါတယ်လက်ရှိကျောင်းတက်နေတဲ့ကျောင်းသားတွေရောကျောင်းသားဟောင်းတွေနဲ့တခြားတက္ကသိုလ်တွေကကျောင်းသားတွေပါရောက်လာကြပြီးကျောင်းထဲကတရားကိုတင်ပတ်ခဲ့ကြသလိုရဲတွေကျောင်းဝင်းထဲကိုဝင်မလာအောင်လက်လုံမီးလောင်ဘုံတွေနဲ့ပစ်တာတွေမီးတင်ရှို့တာတွေလုပ်ခဲ့ကြပါလိမ့်အကြမ်းဖက်နှိမ်ငင်းရဲတွေဟာအင်္ဂါနေ့ညကကျောင်းဝင်းထဲကနေပြန်ပြီးဆုတ်ခွာသွားခဲ့ပါလိမ့်ဗုဒ္ဓဖူးနေ့ညနေအထိဆန္ဒပြသူတွေကကျောင်းဝင်းကိုတင်ပတ်ထားသေးတယ်လို့ရဲတွေကပြောပါတယ်ကျင်းရီကတော့အင်အားကိုတက်နိုင်တဲ့အနည်းဆုံးသုံးပါဖြစ်ပြီးကျောင်းဝင်းထက်ကထွက်သွားခြင်းတူရီကိုအကူအညီပေးဖို့သူတို့ရှိနေမှာဖြစ်ကြောင်းပြောပါလိမ့်လူထက်ကနေကျင်းရီအုတ်ခဲရီလက်လုံးမီးလောင်ဘုံနဲ့ပြစ်တူရီညှားနဲ့ပြစ်တူရီကိုအေးအေးယူခဲ့တယ်လို့လည်းရဲကပြောပါလိမ့်